ရန်ရုကနေဖယ်ရှားတာခံလိုက်ရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ချန်လဝဟာဥပဒေကြောင့်နောက်ထပ်အရေးနိုင်မှုတစ်ခုနဲ့ထပ်ပြီးရန်ဆိုင်နေရပါတယ်။အငင်းပွားပွဲဆန်ရန်ဝယ်ရေးအစီအစဉ်မှာပေါ်ဆမှုအတွက်အပြစ်ရှိတယ်လို့ထိုင်းနိုင်ငံအကျင့်ပြက်ချစားမှုတပ်ဖြတ်ရေးကော်မရှင်ကဆုံးဖြတ်လိုက်တာပါ။ဆန်စီစဉ်တဲ့ပတ်သက်ပြီးမစ်ရင်းလက်ပေါ်မှာအရေးယူဖို့အတွက်လုံလောက်တဲ့အထောက်အထားတွေရှိတယ်လို့အဖွဲ့ဝင်ခုနှစ်ဦးပါကော်မရှင်ကဒီကနေ့မှာတညီတညွတ်ထဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီအစီအစဉ်ဟာလက်စားမှုတွေနဲ့ပြည့်နေပြီးဒေါ်လာဘီလျံပေါင်းများစွာအလဟတ်တဖြစ်ခဲ့တယ်လို့ဝန်ကြီးချုပ်ဟောင်းကိုဝေဖန်သူတွေကပြောပါတယ်။ဒီမှုဟာအခုအထက်လွှတ်တော်ရှေ့ရောက်သွားပြီဖြစ်ပြီးမစ်ရင်းလက်ကိုအရေးယူရေးမဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးအတီဖြစ်ခင်မယ်ဆိုရင်တော့သူဟာနိုင်ငံရေးကနေ၅နှစ်အထိပိတ်ပင်တားမြစ်တာကိုခံရမှာဖြစ်ပါတယ်။ဝန်ကြီးချုပ်ကိုယာရုကနေဖယ်ရှားဖြစ်ဖို့အတွက်အခြေခံဥပဒေတရားရုံးကဗိုလ်တပူးနေမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီတော့အတွင်းမှာပဲထိုင်းအခြေခံဥပဒေတရားရုံးကတရားသူကြီးတဦးရဲ့အိမ်ထဲကိုဒီကနေ့မှာပဲလက်ပစ်ပုံးတစ်လုံးပြစ်သွင်းတာခံခဲ့ရတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့မနေ့အစောပိုင်းကပြစ်ခဲ့တဲ့လက်ပစ်ပုံးကြောင့်တရားသူကြီးရဲ့ဘန်ကောက်မြို့တော်ကနေခေါင်မိုးနဲ့ကားတစ်စီးအနည်းငယ်ပျက်စီးသွားပေမဲ့ဘယ်သူမှတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ရဲကပြောပါတယ်။